ပြင်သစ်နိုင်ငံကိုနာဇီတွေသိမ်းပိုက်ခဲ့တဲ့အကြောင်းနဲ့အဲ့ဒီသိမ်းပိုက်မှုကြောင့်တိုင်းပြည်အပေါ်တက်ရောက်မှုတွေအကြောင်းဘဝတစ်လျှောက်လုံးစူးစမ်းလေ့လာခဲ့တဲ့ Patrick Modiano ကို2014ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်လိုက်ပါတယ်။နာဇီဂျာမနီတွေအုပ်ချုပ်မှုအောက်ဘဝအခြေအနေတွေကိုစူးစမ်းလေ့လာတဲ့အချိန်ထဲမှာပဲအတိုင်းအဆမရှိကျေပြတ်တဲ့လူသားတို့မျှော်မှန်းချက်ကိုပေါ်လွင်အောင်ဖော်ထုတ်နိုင်စွမ်းရှိတဲ့သူ့ရဲ့စာပေတွေအတွက် Patrick Modiano ကိုဆုချီးမြှင့်တာဖြစ်ကြောင်းစွီဒင်တော်ဝင်သိပ္ပံအကယ်ဒမီကကြာသပတေးနေ့မှာကြေညာလိုက်တာဖြစ်ပါတယ်။စုချေးငွေကတော့အမေရိကန်ဒေါ်လာ1,000,000,000ဖြစ်ပါတယ်။မိုရီယာနိုကိုဒုတိယကမ္ဘာစစ်အပြီးနှစ်လအကြာ1945ခုနှစ်ဇူလိုင်လမှာပြင်သစ်နိုင်ငံပါရီမြို့မှာမွေးဖွားခဲ့တာပါ။သူ့ဖခင်ဟာဂျူးအီတလီကဗျာဖြစ်ပြီးစစ်အတွင်းကဘယ်လ်ဂျီယံရုပ်ရှင်မင်းသမီးနဲ့ပါရီမြို့မှာသူရုံးဦးဆုံတွေ့ခဲ့ကြတာဖြစ်ပါတယ်။နာဇီတွေရဲ့သိမ်းပိုက်ကြီးခံခဲ့ရတာကိုကိုကိုဘသူဘဝဖြစ်တယ်ဆိုတာကိုအတိအကျမသိနိုင်တဲ့ဘဝအစရာတွေကိုအဓိကထားရေးသားလေးရှိသလိုမိုရီယာနိုဟာလူသားတို့ရဲ့မှန်ညာလူတွေမေ့ပျောက်ခံထားရတဲ့ကိစ္စတွေလူတွေရဲ့ဝိသေသလက္ခဏာတွေနဲ့အပြစ်စရာတွေကိုအဓိကဖော်ကျူးရေးသားတဲ့စာရေးစာတစ်ယောက်ပဲဖြစ်ပါတယ်။စာပေဆိုင်ရာနိုဘယ်ဆုဟာဒီနှစ်အတွက်ကြေညာတဲ့စတုတ္ထမြောက်နိုဘယ်ဆုပဲဖြစ်ပါတယ်။ဒန်နမိုက်ကိုတီထွင်သူစီးပွားရေးလုပ်ငန်းရှင်ကြီးအဲဖရက်နိုဘယ်ရဲ့ဆန္ဒအတိုင်းသိပ္ပံစာပေနဲ့ငင်းချမ်းရေးဆိုင်ရာနိုဘယ်ဆုတွေကို1900ခုနှစ်ကစပြီးချီးမြှင့်လာခဲ့တာဖြစ်ပါတယ်ခင်ဗျ။